ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအဇော့စတယ်တမနီစစ်ရုံအတွင်းမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုနောက်ထပ်ရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အဇော့စတယ်စစ်ရုံမှာရှိတဲ့ကျွန်တော်တို့လူတွေကိုကယ်ထုတ်ဖို့အတွက်နောက်တစ်ဆင့်ကိုအခုခါမှာလှုပ်ဆောင်နေပြီလို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ဒီကယ်ဆယ်ရေးစီစဉ်တဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိဘဲနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့သူကဆက်ပြောပါတယ်။မနေ့ကြတော့ရင်းနေတုန်းကတော့အဲ့ဒီတမလီဆက်ယုံဝင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့မှာပိတ်မိနေတဲ့အရသား200ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်နေပိုင်းမှာအပြစ်ရထားမယ်လို့ရုရှားဘက်ကကြေပေးထားပေမဲ့လည်းရုရှားတပ်တွေဆက်ယုံနဲ့ဝင်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားပြီးတော့ယူကရိန်းတပ်တွေဘက်ကခုခံတွန်းလှန်ခဲ့ကြပါတယ်။ရုရှားတပ်တွေဟာမိသမားရဲ့အကူအညီနဲ့လိုင်ကောင်းတွေထဲကနေတမလီဆက်ယုံကိုဝင်ဖို့လုပ်ခဲ့တာဖြစ်တယ်လို့ယူကရိန်းပြည်ထောင်ရေးဝန်ကြီးဌာနအကြံပေးကပြောပါတယ်။ရုရှားဘက်ကတော့သူတို့တပ်ဖွဲ့တွေစစ်ရုံထဲကိုမဝင်ဘူးလို့ညှဉ်းဆဲလိုက်ပြီးယူကရိန်းတွေဟာရဲသားတွေကိုအဲဒီကနေထွက်ခွာခွင့်မပေးဘူးလို့ပြန်ဆွဆွဲပါတယ်။ယူကရိန်းသမ္မတဇယ်လင်စကီကတော့ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်အဲ့မှာရှိနေတဲ့ရဲသား200လောက်ဟာမြေအောက်ဘုံခိုကျင်းထဲမှာပိတ်မိနေတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။